မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနစက်တင်ဘာလ18ရက်ညနေ3နာရီသတင်းထုတ်ပြန်ချက်အရကိုဗစ် -19 ကြောင့်သေဆုံးသူ12ဦးထပ်တိုးတာကြောင့်စုစုပေါင်းသေဆုံးသူ58ယောက်ရှိပြီးဖြစ်ပါတယ်။သေဆုံးသူတွေက4ဦးကသေဆုံးတဲ့အချိန်မှာတက်ခွဲနမူနာစစ်ဆေးထားဆဲဖြစ်ပြီးသေဆုံးပြီးတဲ့နောက်မှာကိုဗစ် -19 ရောဂါပိုးတွေ့ရှိရကြောင်းကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုသေဆုံးလူနာတွေထဲမန္တလေးမြို့ပြည်သူဆေးရုံကြီးမှာဆေးကုသခံယူနေတဲ့အသက်80ရွယ်အမျိုးသမီးတဦးပါဝင်ပြီးဒါဟာမန္တလေးမြို့မှာကိုဗစ် -19 ကြောင့်ပထမဆုံးသေဆုံးမှုလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုထိကိုဗစ် -19 စစ်ဆေးမှုပေါင်း2000နီးပါးပြည့်လုပ်ခဲ့ပြီးအတည်ပြုလူနာတွေထဲမှာပိုးကင်းစင်လာသူက908ယောက်ရှိပါတယ်။စက်တင်ဘာ16ရက်နေ့အတွက်အတည်ပြုလူနာ259ယောက်မှာရန်ကုန်တိုင်းအတွင်းက133ယောက်နဲ့ကူးစက်မှုအများဆုံးဖြစ်ပြီးရခိုင်ပြည်နယ်ကအယောက်80နဲ့ဒုတိယအများဆုံးဖြစ်ပါတယ်။စက်တင်ဘာ16ရက်နေ့နေ့လယ်ပိုင်းအထိစောင့်ကြည့်လူနာအသစ်က208ဦးရှိပါတယ်ရှင်။